2019ခုနှစ်ဩဂတ်လ28ရက်နေ့တော့ကရခိုင်ပြည်နယ်မြောက်ပိုင်းကျပ်ပြန့်ကျွရကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေနဲ့ရခိုင်ရွာသားတွေကအကြီးအကျယ်တိုက်ခိုက်တပ်ဖြတ်ခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိတယ်လို့နယူးယောက်မြို့အခြေစိုက်လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကအစည်းအခမ်းအနားထုတ်ပြန်ခဲ့ပါတယ်။ဇွန်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့အစည်းအခမ်းအနားထဲမှာရိုဟင်ဂျာရွာသားတွေအပေါ်တိုက်ခိုက်သူတွေကတပ်ဖြတ်ရိုက်နဲ့ဓာတ်နဲ့ထိုးမတိန်ချင်းနေအိမ်တွေမီးရှို့စတဲ့လူခွေချိုးဖောက်တဲ့လောက်ရက်တွေကြဲကြဲပြန့်ပြန့်လောက်ခဲ့တဲ့ဆေးပညာအရာအထောက်ထားတွေတွေ့ရှိခဲ့တယ်လို့ပြောပါရယ် PHR ကဒီချက်ပြန့်ရွာမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေအပေါ်မှာပဲအဓိကထားစုံစမ်းခဲ့တာမှာ2019ခုနှစ်ထဲအောက်တိုဘာလကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ချိန်သွားကအစိုးရအပြုံလိုက်တပ်ဖြတ်ခံရမှုမှာအသက်ရှင်ချင်တဲ့အမျိုးသမီးအမျိုးသားနဲ့ကလင်းငယ်22ယောက်ကိုမူကင်းဆေးပညာနဲ့စစ်ဆေးမှုတွေတွဲဆောင်မင်းပြမှုတွေလုပ်ခဲ့တယ်လို့ပြောပါရယ်အဲ့ဒီသူတွေစီမှာတနတ်ဒံရတွေဒုံးနဲ့ရိုက်ခံရတဲ့ဒံရတွေစုပ်ပြတ်ပေါက်ပြဲနေတဲ့ဒံရတွေအပြင်တခြားဆိုးဝါးတဲ့ဒံရတွေရခဲ့တယ်ဆိုတာကိုဆေးပညာအရာတက်တဲ့အထောက်အထားတွေတွေးခဲ့ရတယ်လို့ PHR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မှုခင်းဆေးပညာနဲ့စစ်ဆေးမှုအရာရောတတ်သမတ်သေးဖြစ်တဲ့ trust ဆိုချက်တွေအရာတွေမကတခြားခိုင်လုံစိတ်ချရတဲ့အချက်လက်တွေအရာချက်ပြန့်ချေးရွာမှာဖြစ်ခဲ့တဲ့ရက်စက်ကြမ်းကြုတ်တဲ့လောက်ရက်တွေကမြန်မာအာဏာပိုင်တွေရဲ့ရိုဟင်ဂျာတွေအပေါ်စနစ်တကျကြဲကြဲပြန့်ပြန့်ကျူးလွန်မှုဥပမာတစ်ခုဖြစ်ပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတဲ့နယ်လို့လူ့အခွင့်အရေးသမားတော်များအဖွဲ့ PHR ကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှောင်းကိုမြန်မာအစိုးရဘက်ကတော့အတိအမှတ်ပြုလက်ခံခြင်းမရှိပါဘူးရှင်